လူမှုကွန်ရက်မှာဟာသားဗီဒီယိုတွေနဲ့လူသိများလာတဲ့တယောက်ဆောင်အောင်ရွေးထွေးတည်ဆုံမှုနဲ့ပတ်သက်ပြီးတရားခံသုံးဦးကိုပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကရန်ကုန်အရှိပိုင်းခရိုင်တရားရုံးကရုပ်သိမ်းခွင့်ပြုခဲ့ပါတယ်။ဒီလိုရုပ်သိမ်းခဲ့တာနဲ့ပတ်သက်ပြီးပြည်သူတွေကြားမှာမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကိုဝေဖန်မှုတွေရှိလာတာကြောင့်နိုင်ငံတော်သမ္မတဦးဝင်းမြင့်ကအမှုကိုတိတိကျကျစစ်ဆေးပြီးဥပဒေနဲ့အညီမှန်မှန်ကန်ကန်ဆောင်ရွက်ဖို့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်။ဒီလိုတိုက်တွန်းမှုတစ်လားကျော်အကြာအမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းဥပဒေအရာရှိချုပ်ဦးဟန်ထူးနဲ့တရားသူကြီးအပါအဝင်ဥပဒေအရာရှိ6ဦးကိုအမှုမှာလက်ငွေရယူမှုနဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအမှုဖွင့်အရေးယူလိုက်တာဖြစ်ပါတယ်။ဒီလိုအရေးယူလိုက်တဲ့အပေါ်နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေလူအခွင့်အရေးရှိနေတွေနဲ့အများပြည်သူတွေကြားမှာအပြုသဘောဆောင်တဲ့တုတ်ပြန်မှုတွေရှိလာပါတယ်။မွေကြီးကြောင့်တရားရေးကိုပြပြနိုင်တဲ့အချိန်ကနေလွတ်မြောက်ဖို့အချိန်တန်ပြီလို့88မျိုးဆက်ညဉ့်ညံရေးနဲ့ပွင့်လင်းလူဖွဲ့စည်းကဥကျင်မီကပြောပါတယ်
။နိုင်ငံတစ်လျှောက်လုံးမှာပြန်ကြည့်လို့ရှိရင်ဒီလိုဖြစ်စဉ်ကိုတခါမှမရှိခဲ့ဘူး။ဒီကိစ္စမှာတရားဥပဒေစိုးရိမ်ရေးအတွက်ဒါတော်တော်အရေးကြီးတဲ့ကိစ္စတစ်ခုပဲ။ဒီပေါ်မြောက်သာဒီတရားစီရင်ရေးကိုပြန်ထိန်းချုပ်ကန့်တော်ဖို့ဆိုတာတော်တော်လေးကိုဟောတာဟုတ်ခက်ခဲရှိတယ်ဘူးလေ။ဒါပဲပြောအစိုးရတဲ့တစ်ချက်မှလည်းဒါတော်တော်ခက်ခဲတဲ့ကိစ္စတစ်ခုပါ။နော်ဘာကြောင့်လဲဆိုတော့ဒီတရားစီရင်ထတာအကြီးဆုံးပုံပေါ်ရတာဒါသူရသက်ပံတရားသူကြီးနေပါလား။အော်တရားစီရင်ထတာမှာမမကန်ရှိတယ်လို့လည်းဟိုဝင်ကြီးကြောင့်ဆရာတရားစီရင်ကိုပြပြစီနေတဲ့အဖြစ်ကြီးရတယ်ကိုကျွန်တော်တို့ဟိုလွန်ခဲ့မှုအချိန်တန်ပြီးတော့ကျွန်တော်အဲ့လိုပြောကြတယ
်လူခွေရရှိနေဥရောပဆန်းအောင်ကတော့အာဂရီလိုက်စားတဲ့ဥပဒေရရှိတွေကိုထိရောက်တဲ့ပြည်တံတွေဖိဖို့လိုတယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့အခုလိုတရားစွဲတာကိုပထမအသိအနေနဲ့ကျူးကျူးထောက်ခံပါလေသူတို့ကိုထိုက်တန်တဲ့ပြည်တံကိုတီးရောက်ဟန်သားစွာနဲ့စံပြအပြည့်ပေးဖို့လူတွေ
ပြည်ထောင်အပြင်အာဂရီတိုက်ဖြတ်ရေးဥပဒေအခန်းလေးအရာပိုင်ဆိုင်မှုတွေကိုစစ်ဆေးသင့်ပြီးအခွန်ဆောင်မဆောင်တာတရားမဝင်ရတဲ့ပစ္စည်းတွေကိုတင်းစီးတဲ့နောက်ထပ်ပြည်ထောင်မျိုးတွေပြည်သင့်တယ်လို့ဥရောပဆန်းအောင်ကပြောပါတယ်ဒီအမှုဟာနိုင်ငံတော်သမ္မတကန့်ခိုင်းလို့သာပေါ်ပေါက်လာတာဖြစ်ပြီးအများပြည်သူတွေခံစားနေရတဲ့အမှုတွေကိုလည်းအစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်သင့်တယ်လို့နိုင်ငံရေးတကြွလှောက်ရှားသူကိုသက်ဆွေဝင်းကပြောပါတယ်
ကျွန်တော်တို့ DIP မိမှန်တာကြီးတခုတော့အကျင့်တက်ချစားနေရတာရဲ့ဟိုအလူပိုင်းရဲ့သိနေကြတယ်ဒါအဲ့အဲ့ဟာရဲ့အစိတ်ပိုင်းတခုတက်ပြီးပူပါလာတကယ်ထက်လိုက်လို့ရှိရင်ဒီချက်ကအများကြီးတက်ကွက်လာအောင်ပါအခုကိစ္စရဲ့ကသမရဂိုင်တိုင်းလို့သာနေတယ်ကျွန်တော်တို့ဒီချက်ပို့ပြီးတော့ဟိုလူကြီးဟိုအာရုံဆိုင်မှုလည်းအဲ့လိုမဟုတ်ခဲ့တဲ့အဲ့လိုလူမသိခဲ့တဲ့အမှုကြီးလည်းအများကြီးဖြစ်နိုင်ခဲ့တယ်ဒီလိုမျိုးဟိုတရားခံရတဲ့ပြည်သူတွေလည်းအများကြီးရှိနိုင်တယ်ဒါတွေကိုလည်းဆိုရရင်လည်းစီတီနားလေပြီးတော့ဟိုဟိုစီတီရောက်ကြိုက်ပြီးနိုင်တယ်ဆိုပဲ
ဥပဒေချုပ်တွေကိုပါတီကရွေးချယ်ခန့်အပ်တာဖြစ်ပြီးအခုလိုရေးယူတာဟာကြောသားရင်သားမခွဲကြဘဲအရေးယူတဲ့သဘောဖြစ်တယ်လို့ရှေ့နေဦးအောင်သိန်းကပြောပါတယ်
။ဥရီချုပ်တွေကိုပါတီကရွေးချယ်ခန့်အပ်တာဖြစ်တဲ့အတွက်ပါတီကလည်းဒီလိုသိစမျိုးပေါ်ပေါက်တယ်ဆိုရင်အကြောသားရင်သားမခွဲကြဘဲရေးယူမှုလိုလားတယ်ဆိုတဲ့သဘောထားလည်းပေါ်ပေါက်ရမှာပေါ့နော်။ဒီလိုအဂရိမကင်းတဲ့လူတွေကဒီတရားရေးဌာနရဲ့တရားရေးဝန်ကျင်ရဲ့ရဲစခန်းဒီပဝန်းကျင်မှာအဲ့ဒါမျိုးကြီးရှိနေဆိုတာလူတွေကတားနေကြပြီမဲ့လက်တွေကြကြထုတ်ဖို့ပြောဝန်းတဲ့လူထုတ်ဖို့ပြောနိုင်တဲ့အထောက်အထားနဲ့ပြောနိုင်လို့မရှိဘူးအခုကသက်သေကံအထောက်အထားတိတိကျကျရရှိရတဲ့ဒီပုံကိုယ်တွေကိုအေးအေးယူဆောင်ရွက်ရဲ့လို့ပဲမြင်လို့ရပ
ါဒါရီကတော့ရန်ကုန်တိုင်းဥပဒေရရှိ6ဦးကိုအေးအေးယူပြီးဥပဒေနဲ့နိုင်ငံရေးလောကရှိလူပုဂ္ဂိုလ်တချို့ရဲ့အမြင်တွေကိုစူးစိတင်ပြတာဖြစ်ပါတယ်